အချင်းပြင်းနဲ့စင်ဘုံမြို့နာမှာတင်းလင်းလာနေကတက်မတော်နဲ့ဖြစ်တဲ့တိုက်ပွဲကြောင့်အရပ်သား2ဦးမိုင်းထိပြီး KIA ရဲဘော်2ယောက်ပျောက်ဆုံးနေတယ်လို့ KIA ပြောခွင့်ရကပြောပါတယ်ဒါဟာဒီနှစ်အတွင်းကချင်ပြည်နယ်မှာပထမဆုံးတိုက်ပွဲဖြစ်ပြီးနောက်ထပ်ဆက်ဖြစ်တာတော့မရှိဘူးလို့လည်းပြောပါရယ်ဗီရိုမြန်မာပိုင်းသတင်းတော်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့အစိုးရတပ်မတော်ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစတင်ပြီးအပြင်းအထန်ကြီးညာခဲ့တဲ့နောက်ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေငြိမ်သက်နေခဲ့ရာကဒီလ14ရက်နေ့မှာတော့ပထမဆုံးအကြိမ် KIA ကချင်တပ်ဖွဲ့နဲ့ကြီးပွားမှုဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကို KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးလော်ဘူးကအခုလိုပြောပါတယ်
။တိုက်ရင်ကကျတို့ကလူဆန်းနေနေချင်းမှာကျတို့တပ်တွေလည်းနေလက်သွားတဲ့အချိန်မှာပေါ့နော်။ကျတို့ကဝန်ထမ်းတွေပေါ့ဖြားနေလို့အရင်ကဒီရှစ်တန်းကကင်းပေါ့ post home ပြန်လာခဏထားတယ်တဲ့အခါရဲ့အချိန်မှာဟိုစင်ပေါ်ကပေါ့လေတပ်မတော်ကခလာရဒီလေးပြပေါ့ဒီကယူအတာကြီးကိုလမ်းပြခိုင်းဒီမှာအတော့ဝါဒီမှာဖြစ်တယ်လို့သတင်းများအလို့ထွက်ပါတယ်။ကျွန်တော်တို့ဆုံးခါနေအလို့ရပါတယ်။ဆိုတော့အဲ့ဒီယူအတာကအိုးရတော့ကျွန်တော်တို့လုံဆုံရေးမိုင်းပေါ့နော်။တော့ကိုချီမာမမခုကဟိုမြစ်နာမပခခေးယုံမခေးယုံတက်တယ်ဆိုတဲ့သတင်းနဲ့ကျွန်တော်စစ်မဆုံးခါနေရရှိပါတယ်ခင်ဗျာ
။ဆက်လက်ပြီး KIA ရဲဘော်တွေပျောက်ဆုံးနေကြောင်းလည်းအခုလိုပြောပါတယ်။
ကျွန်တော်ကဖြားနေတဲ့တတိယကတော့ညောက်သားပြီးမှဖြားနေသူ့ကိုကြည့်နေတဲ့ရေဘော်တို့ကတော့အခုတည်းကထွက်မလာဘူးလို့သတင်းရတယ်လို့ရပါတယ်ဒါပေမဲ့အဲ့ဒီနဝဘယ်ရောက်သွားလဲလူပြောက်သွားပြီလားတတ်မတော်ဘူးမှလက်ကျန်းမရောက်သွားတော့လားဆိုတော့ဒီကဖော်ပြလို့မရသေးဘူး
14ရက်နေ့နောက်ပိုင်းမှာတိုက်ပွဲမရှိကြောင်းနဲ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးလိုအပ်ရင်နှစ်ဖက်ဆွေးနွေးသွားမှာဖြစ်ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ဟုတ်ကဲ့ဘာမှမဖြစ်ဘူးအားလုံးကပြပြင်းနေဖြစ်ပါတော့။အခုဒီမနေ့ပိုင်းမှာအဲ့ဒီအောက်ချက်တွေဒီမနေ့ပိုင်းမှာတက်လာလို့လေ။အခုဆက်ပြီးတော့လောလောဆယ်တော့ဆွေးနွေးမှာပေါ့။အခုလောလောဆယ်တော့ဆွေးနွေးတာမရှိဘူးခင်ဗျ။
တမ်ဘောဒရင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ထိတွေ့မှုသာဖြစ်ပွားခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာလည်းထပ်မံမဖြစ်ကြောင်းအခုလိုပြောပါတယ်။အဲ
ဒီကျွန်တော်တို့14ရက်နေလားမသိဘူးအဲဒီကတည်းကဖိုက်ထားလို့ရှိတယ်ဟက်ဆစ်စင်ဖြစ်ရစီကကျွန်တော်တို့မသိပါဘူး။အဲဒီအေးစီကကျွန်တော်9ရက်တက်တဲ့ထိတွေ့မှုဖြစ်တယ်။သူတို့စီက9ရက်ကတက်တဲ့ပြောင်းလာတာကိုစစ်ကတ်အားရှိတယ်။တမနေ့တော့ဒီထိတွေ့မှုဖြစ်သွားတာဖြစ်ကြောင်းကျွန်တော်တို့တော့ပေါ်လို့မရပါဘူးထိတွေ့မှုကအနာရစ်ပေါ်လာတယ်။ဒါပဲရှိတာကျန်တဲ့ရက်တွေမှမရှိဘူ
း။ဒီလအတွင်းမှာ KIA အပါအဝင်ဖြစ်တဲ့မြောက်ပိုင်းမှာမိတ်အဖွဲ့၄ဖွဲ့နဲ့အစိုးရအကြားမှာနှစ်ဖက်အပြည့်ရရေးအတွက်ဆက်လက်ဆွေးနွေးဖို့ရှိနေပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ချင်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိနေပါတယ်။